ကာတုံးဆိုတာလူပေါင်းလောကရဲ့အစီအငုံမတဲ့မှုတွေအားနည်းချက်တွေပြုပြင်တင်တာတွေကိုအချိန်တိုတိုအတွင်းထိထိမိမိအထောက်ပြနိုင်ဆုံးအမှုပညာဆိုတာအားလုံးအသိဖြစ်ပါတယ်။မြန်မာစာပေလောကထဲကိုကာတွန်းရောက်ရှိလာခဲ့တာ1915ခုနှစ်ကတည်းကဖြစ်တယ်လို့မှတ်သားမှုတွေအတွက်အခုဆိုရင်မြန်မာကာတွန်းလောကရဲ့သက်တမ်းဟာ102နှစ်ရှိပြီဖြစ်ပါတယ်။ခေတ်ဆက်ဆက်ကာတွန်းဆရာတွေဟာပြည်သူလူထုဘက်မှာအမြဲရပ်တည်ပေးခဲ့ပြီးသူတို့မျက်စိရှိမှောက်ကနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာကိစ္စတွေကိုဝေဖန်ထောက်ပြတယောခဲ့တဲ့အတွက်ကာတွန်းကြောင့်နိုင်ငံအစ်စ်နဲ့ရှင်နဲ့လူမှုရေးနိုင်ငံရေးအပြောင်းအလဲတွေလည်းအများကြီးရှိခဲ့မှုပါတယ်။အဲ့ဒီဖြစ်ပျက်တွေကကာတွန်းဆရာကြီးရွှေတလေးရေးခဲ့တဲ့ကာတွန်းတစ်ခွက်အကြောင်းကာတွန်းဝင်းအောင်ကအခုလိုပြောပြပါတယ်
။ဒီဘကောရှင်မော်ရော့ဖျားကြီးရဲ့ငင်းနာတင့်တော့လေ။တင့်ပြီးတော့ပြိုတော့တာပေါ့။ပြိုတော့အဲ့မှာပြေတာကလတ်တော့ကနေပြီးတော့ကောအပေါ်နော်မှာဖနာစီပြီးတော့ဖရမ်ချစ်ပဲနဲ့တက်ပြီးတော့ဆစ်ဆေးတာပေါ့။အဲ့ကမှာဗန်နီကိုပြော်ပြီးဟိုနာနာကြီးဖြစ်တာပေါ့ကျွန်လဲတာဒီဒီလာပြီးပြီးကိုကိုရဲ့ဆရာပေါ်မှာဒီလိုကောရဲဆရာလိုက်ပေါ့နော်အဲ့စီးရဲဆရာအဲ့ဒီပေါ်မှာဆိုင်းချစ်ကလေးကဘာကြီးလဲဆိုတော့ဒီပုံပြားကုန်းတော်ဘောကိုဆရာလူကြီးတွေကအင်္ဂလိပ်ဘာမှပိုကြီးပုံမကြီးလေးကိုကြောပို့ပြီးတော့ပို့နေတာမျိုးပေါ့အဲ့ပုံကိုရေးတာပေါ့နော်ဒါကြောင့်အဲ့ရေးလဲဆိုတော့အဲ့ဖနာစီရမဲ့ပတ်သက်ပြီးတော့အကြီးစီးကြီးအတင်းရနေပုံမရေးပေါ်မူလာတာကောပြီးတော့ဒီကံကဆုံးချဖို့လုပ်တဲ့အခါမှာအပြားလူကြီးတချို့ကတို့ယာသူဖြစ်ကြမှာဆိုတော့အင်္ဂလိပ်ဆိုတာမြန်မာမှာဆိုတော့ပြောကြတယ်တို့ကတမမဆုံးနော်ဒါတို့မကြောက်လို့တို့လုပ်တာပဲပေါ့တို့ဘရားကြည့်နေပါဦးပါညာမြေတို့ကဝင်လို့အောင်ရှောင်းတာပေါ့အဲ့ကိုဆရာရှိသူတွေကအဲ့လိုမျိုးရေးလိုက်တယ်ရေးလိုက်တဲ့အခါမှာနောက်ဆုံးမှာကျတော့အဲ့ဒီဥစ္စာကပဏမစီရမစီဖို့ပါညာကိုနောက်ဆုံးအင်္ဂလိပ်ကသဘောတူကြတဲ့အခြေအနေမျိုးဖြစ်တာပေါ့နော်
ပထမဦးဆုံးမြန်မာနိုင်ငံကာတွန်းဆရာများအသင်းကို1960ခုနှစ်မှာဖွဲ့စည်းခဲ့ပြီးကာတွန်းဆရာကြီးဦးဖိတ်သိန်းကဥက္ကဋ္ဌနဲ့ဆရာကြီးဦးအောင်ရှိန်ကအတွင်းရင်းမှုအဖြစ်ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့1962ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်1964ခုနှစ်မှာမြန်မာနိုင်ငံအတွင်းကအသင်းအဖွဲ့အားလုံးကိုစစ်မိတ်နဲ့ဖျက်သိမ်းလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကာတွန်းဆရာများအသင်းဟာလည်းတက်တန်းအားဖြင့်၄နှစ်မြောက်လောက်သာရှိခဲ့ပြီးတော့ပျောက်ကွယ်သွားခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာကာတွန်းဆရာအသင်းဆိုပြီးတီးကြမတီထောင်နိုင်တော့ပဲစာပေနဲ့စာနယ်ဇင်းအဖွဲ့မှာကာတွန်းအလှတစ်ခုအဖြစ်သာပါဝင်ခဲ့တယ်လို့ပကြီပပုကောင်စီမှလည်းအလှတစ်ခုအဖြစ်ပါဝင်ခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်မတ်လ30ရက်နေ့ကတော့ဒုတိယမြောက်မြန်မာနိုင်ငံကာတွန်းဆရာများအသင်းကိုရန်ကုန်မြို့တိမ်ပြူလန်းကပုံနှရေးနဲ့စာအုပ်ထုတ်ရေးဦးစီးဌာနမှဖွဲ့စည်းခဲ့ပါတယ်မြန်မာနိုင်ငံကာတွန်းဆရာများအသင်းဖွဲ့စည်းဖြစ်ပုံနဲ့ပတ်သက်ပြီးအသင်းဥက္ကဋ္ဌအဖြစ်ရွေးချယ်ခံရတဲ့ကာတွန်းအပီကျဲကအခုလိုပြောပါတယ
်အရင်တော့ကတည်းကရဲ့ဖြစ်ဖြစ်စာရေးကြပဲဆိုရင်ဟိုနလန်းကိုမထူနိုင်ဘူးလေခေါင်းကိုမထောင်နိုင်တော့အခုကြတော့ကတန်းကြီးအသိဉာဏ်လိုရှိလာရင်စနစ်တကျဖြစ်လာမယ်နောက်ကတန်းနဲ့အသက်မူတဲ့လူတွေသူအလုတ်ကံရောပါရောအလုတ်တွေကတကယ်တော့ရှိတယ်ဆိုတာ NGO တွေလည်းအများကြီးဖြစ်လာတော့လေကတန်းသုံးချမယ်နေရာရှိတယ်ဒါပေမဲ့ကတန်းကြီးအနေနဲ့ဒီနိုင်ငံကအဖွဲ့အစည်းနဲ့မဆက်ဆံဘူးလေနောက်ပြီးတော့အခုကကတန်းတွေအလွယ်သုံးစားလုပ်တာပေါ့လို့ရှိရလေအဲ့ဒါတွေကိုလည်းအသင်းအနေနဲ့စနစ်တကျပြန်လဲပြီးကာကွယ်နိုင်ဖို့တို့တချို့ဆိုရင်ဟိုသူများကတော့ကိုကတွန်းယူလုပ်တဲ့ခါတို့ကိုကတွန်းအယုတ်တွေကို Facebook တွေအားယူပြီးတော့သူတို့ထည့်ခြင်းနဲ့စာသားထည့်လိုက်ပြီးတော့လုပ်လိုက်တာတို့ကိုမဘာသားတို့ကလည်းစာသားတွေပြန်ထည့်တော့ဗောကိုကလောင်နာမည်နေရာထောင်ဖြုတ်လိုက်တယ်ဖြုတ်လိုက်တာတော့ဒီမျိုးတော့ကောင်းတယ်မဲကိုပုံရောပေါ့အရောင်းတထက်တယ်လေအကုန်အဲ့မျိုးလုပ်တယ်လေကျွန်တော်တို့ကတော့အသိအနေနဲ့ဆင်းနေသေးချတိုင်လို့ရအောင်ပေါ့လေဒါဟိုပြန်ကြိုင်းဝင်ကြည့်တော့ဘာလို့ဆင်းသေးချအရေးယူလိုက်ပဲလောက်အောင်ပ
ါ1988ခုနှစ်မှာဖြစ်ပွားခဲ့တဲ့ပြည်သူရေတော်ဝန်ကြီးကိုအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းလိုက်ပြန်ပါတယ်ကတ်တွန်းဆရာတွေဟာခေတ်ဆက်ဆက်တာဝန်ကျေခဲ့ပေမဲ့နဝတနာအဖအစိုးရလက်ထက်တွေအတွင်စာပေစီစီရေးကပိုတင်းကျပ်သွားပြီးသတင်းစာအပါအဝင်မဂ္ဂဇင်းချန်နယ်တွေမှာဘာကူမှလွတ်လွတ်လပ်လပ်ဖန်တီးရေးဆွဲခွင့်မရှိတော့ပါဘူး။2010ခုနှစ်မှာတော့ဒီမိုကရေစီစနစ်စီဥတည်သွားမယ်ဆိုတဲ့ကြွေးကြော်သံနဲ့ဦးသိန်းစိန်အစိုးရတက်လာပါတယ်။အဲ့နောက်စာပေစီစီရေးကိုရုပ်သိမ်းလိုက်ပြီးအထိုက်လျောက်လွတ်လပ်စွာရေးသားထုတ်ဝေခွင့်နဲ့ရရှိလာပါတယ်။အင်တာနက်သုံးတာခေတ်စားလာပြီးလူမှုကွန်ရက်အထူးသဖြင့် Facebook မှာကာတွန်းရေးဆွဲသူအသစ်တွေပေါ်ပေါက်လာပါတယ်။အဲ့လိုလွတ်လပ်ခွင့်ရလာတာကရောတကယ်ပဲကတ်တွန်းလောကအတွက်အကျိုးထူးပါသလားကတ်တွန်းဆရာအသင်းရဲ့ဒုတိယဥက္ကဋ္ဌနှစ်ဖြစ်တဲ့ကတ်တွန်းနေမျိုးအေးက
ဟိုကတ်တွန်းဆိုတာကသူလူပုဂ္ဂိုလ်တိုက်ရိုက်ပေါ့နော်စော်ကားတဲ့အသုံးမျိုးပုဂ္ဂိုလ်ကြီးပေါ့ဒါတွေမလို့ရဘူးနော်ဟိုပုဂ္ဂလဒိဋ္ဌံမလို့ရဘူးဓမ္မဒိဋ္ဌံပဲလို့ရတယ်လွတ်လပ်တာအစိမ့်ကမ်းမဲ့လွတ်လပ်တာမကောင်းဘူးပေါ့နော်ဒီပုဂ္ဂိုလ်ကြီးဆိုတိုင်းရပါပေါ့နော်ဟို
ဒီပြန်ကမ်းရလို့လို့တော့မရဘူးဖဲလူပညာမဆိုးသူကျင်းဝတ်တွေတော့လိုက်နာမှာတားငယ်ပေါ့နော်တားငယ်ဒီကိုမြန်မာအရင်တော့ဆွရတဲ့ခလေးရပုံကတ်တုန်းဆရာလေးတယောက်ကသူချစ်ဆိုင်နေပေါ့နော်ဟိုကြီးကချပုံလေးရေးတယ်ရေးပြီးတော့သူ Facebook မှာတင်တယ်တင်တဲ့ခါကျတော့ဒီပုံကိုစီပွားရေးဒီမတရားကနေပြီးတော့ဘာခွင့်ပြုချက်မှမယူဘဲနဲ့သူတိကျတယ်ပုံမှာရက်ပြီးတော့ရောင်းနေလို့ပေါ့နော်အမျိုးတွေတော့ဒီအတင်းအနေနဲ့ကောက်ဝဲတားစီနိုင်သွားလိမ့်မယ်လို့ထင်တာပေါ့နော်
အဲ့လိုလွတ်လပ်မှုကိုမှာရင်အတုံးချပြီးရေးဆွဲလာကြတဲ့အတွက်တချို့ကာတွန်းတွေဟာပုံကိုရေးတိုက်ခိုက်မှုတသက်ဖြစ်လာသလိုသဘောထားကြီးညာချက်တွေကိုကာတွန်းအမည်တက်လာကြပါတယ်။တစ်ဖက်မှာလည်းစာပေစီစီရေးမရှိတော့ဘူးဆိုပေမဲ့ပုံမှန်66ဂါကြီးကရှိနေတာကြောင့်ကာတွန်းဆရာတွေဟာယာနှုံးပြေလွတ်လပ်ခွင့်ရကြတာတော့မဟုတ်ပါဘူး။အခုတော့ကာတွန်းဆရာအသင်းကြီးပေါ်လာပါပြီ။အသင်းရန်လိုရှိလာပြီးဖြစ်ပေမဲ့ကာတွန်းလောကတိုးတက်ရေးကတော့ကတ်တုံးဆရာအားလုံးဝိုင်းလောက်ကြရမှာဖြစ်ပါတယ်လို့အသေးဥက္ကဋ္ဌကတ်တုံး OPJ ကပြောပါတယ
်ကတ်တုံးအလင်းရလို့လောလောဆယ်တော့ကျွန်တော်တို့ဥက္ကဋ္ဌဘာညာနဲ့ဒီအားလုံးစနစ်ကြပြင်အောင်လောက်ဖွဲ့ရပါကတ်တုံးဆရာတိုင်းကတော့မြန်မာနိုင်ငံကတ်တုံးဆရာတွေပေါ်ပါတူတက်ဖို့တော့ဝိုင်းလောက်ကြရပါလေပြင်ကြိုင်းဝန်ကြီးဆရာပြင်းမျိုးလည်းအကူကြီးတော့တောင်းထားတယ်ရုံးကန်လေးပါလေးနဲ့ချီဝေးလောက်တယ်တော့နောက်ပြီးတော့ပြာပွဲလေးပဲလုပ်တယ်ဆိုရင်ကျွန်တော်တို့ကစနစ်ကြလည်းပြင်အောင်အကူပါတာကိုကတ်တုံးကယ်လရီကိုအားလုံးကတ်တုံးဘီစီယမ်လေးကိုလုံနိုင်အောင်ဖြစ်တော့မှန်ထားတာပေါ့
အခုလိုစိတ်ကူးညှဉ်းလင်းချက်တွေနဲ့ဖွဲ့စည်းနိုင်ခဲ့ပြီဖြစ်တဲ့မြန်မာနိုင်ငံကတ်တုန်းဆရာအသင်းကြီးဟာတက်တန်းအားဖြင့်တရားနှစ်နှစ်ရှိခဲ့ပြီဖြစ်တဲ့မြန်မာကတ်တုန်းလောကရဲ့အစဉ်အလာကောင်းတွေကိုဆက်လက်ထိန်းသိမ်းနိုင်ရေးကတ်တုန်းပညာတိုးတက်ပြန့်ပွားရေးကတ်တုန်းဆရာတွေရဲ့ကျင့်ဝတ်နဲ့အရေးချင်းတွေတိုးတက်ကောင်းမွန်လာစေရေးနဲ့ကတ်တုန်းဆရာတွေရဲ့ဘဝလုံခြုံရေးတွေအတွက်တနည်းတစ်ပုံထင်းကျောင်းဆောင်ရွက်ပေးနိုင်မယ်လို့ကတ်တုန်းဆရာတွေကညွှန်လင်းကြပါတယ်ပြည်သူတွေကလည်းကတ်တုန်းဆရာအသင်းကြီးရဲ့ရည်တည်ချက်ရည်မှန်းချက်စီးမြင်စည်းကမ်းတွေနဲ့ထင်းကျောင်းပေးရင်ထွက်ပေါ်လာမယ်ကတ်တုန်းလက်ရာကောင်းတွေကိုစောင့်မျှော်နေကြပါလေရ